ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာမြန်မာအရသာခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တာဝန်ရှိတဲ့အတွက်အမေရိကန်ပြည်ထောင်စုဟိုလိုကတ်အထိမ်းအမှတ်ပြတ်ရကြီးကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ခဲ့တဲ့နာမည်ကျော်လူခွန်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ကြောင်းကြေညာလိုက်ပါတယ်။ဒီလိုကြေညာချက်ပေါ်အလုံးမတန်စိတ်ပြည့်မိလို့ပြည်ပမှာဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုကပြောင်းလဲသွားဖို့မရှိတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးက VOE ကိုတုံ့ပြန်ပြောဆိုပါတယ်။အကြောင်းစုံကိုမင်းရင်းနဲ့ကတင်ပြပေးပါလိမ့်မယ
်။ VOE မြန်မာပိုင်းကလက်ခံရရှိတဲ့စုရုပ်သိမ်းကြောင်းဆောင်မှာတော့အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကြီးကနေဒေါ်အောင်ဆန်းစုကြည်စီကို match လ6ရက်နေ့ရက်စွဲနဲ့ Washington DC မြန်မာတန်ယုံကတဆင့်ပေးပို့ခဲ့တာဖြစ်ပါတယ်။နေအကျေတုံးနဲ့15နှစ်ထိန်းသိမ်းခံခဲ့ရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကို2012ခုနှစ်ကအမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြတိုက်ကနေအယ်လီဝိုက်ဇယ်စုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒီစုဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ် Holocaust ကနေအသက်ရှင်လွတ်မြောက်လာသူလည်းဖြစ်တဲ့အယ်လီဝိုက်ဇယ်ကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပြီးသူဟာပထမဆုရှင်လည်းဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုတော့ဒုတိယမြောက်ပုဂ္ဂိုလ်အဖြစ်ရွေးချယ်ချီးမြှင့်ခဲ့တာပါ။အယ်လီဝိုက်ဇယ်စုကိုနိုင်ငံတကာမှာထင်ရှားတဲ့ပုဂ္ဂိုလ်တဦးချင်းစီကိုနှစ်စဉ်တေးအပ်ချီးမြှင့်ရတဲ့အကြောင်းရင်းတွေထဲမှာအမုန်းတရားတွေကိုရင်ဆိုင်ဖြေရှင်းပေးတဲ့သူလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်ပေးသူလူကုန်တိုက်ခါကိုမြင့်တင်သူဆိုတဲ့ပြရိုက်ကလက်ခံထားတဲ့အမည်မျိုးကိုပြန်ပွားတိုးတက်အောင်ဆောင်ရွက်ပေးနေတာကြောင့်ဖြစ်တယ်လို့ပြရိုက်ရဲ့ကြီးညာချက်ကဆိုပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံတကာပြရုပ်ဖြင့်မျှော်လင့်ထားတဲ့အတိုင်းဒါတွေကိုဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အဲ့ဒီကြီးညာချက်မှာဖော်ပြထားပါတယ်။လက်ရှိအရသာကောင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အမည်နဲ့သူ့နိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့ရက်တက်အောင်မပြုတ်လုံနိုင်ခဲ့တဲ့အပြင်ဒီကျူးလွန်မှုတွေကိုအသိမှတ်တောင်မပြုတ်ခဲ့တဲ့အတွက်သူ့မှာတာဝန်ရှိတယ်လို့ Holocaust ပြတိုက်ကမြင်မိတယ်လို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုပေးပို့တဲ့စာထဲမှာလည်းလူကုန်တိုက်ခါနဲ့နိုင်ငံတကာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့တဲ့သူတယောက်အနေနဲ့လူအများစုကမျှော်လင့်ခဲ့တယ်လို့ဖြစ်တဲ့ဆိုးရွားလာတဲ့နှင်ပန်ဖိနှိပ်မှုတွေကိုကန့်ကွက်ရှုံချလိမ့်မယ်။ပြစ်မှတ်ထားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကရက်တီလိမ့်မယ်လို့ဒေါ်အောင်ဆန်းစုကြည်ကိုသူတို့မျှော်လင့်ခဲ့ကြောင်းရေးသားထားပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တယ်လို့သတင်းတော့တွေကလည်းကန့်သက်ပိတ်ပင်ခဲ့ပြီးရိုဟင်ဂျာအတိုင်းဝိုင်းပေါ်အမုန်းတရားပြောဆိုချက်တွေပြန်ပွားအောင်လုပ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စု Holocaust အထိမ်းအမှတ်ပြရိုက်ရဲ့စာမှာဖော်ပြထားပါတယ်။အခုလိုဒေါ်အောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ LD Wiser စုပြန်ပြီးရုပ်သိမ်းတာနဲ့ပတ်သက်လို့အလွန်အင်မတန်မှစိတ်ပြတ်မိတယ်လို့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ်
။မြန်မာနိုင်ငံနဲ့ Israel နိုင်ငံဆိုလို့ရှိရင်လူလိုက်ရတဲ့နှစ်ကလည်းတစ်နှစ်တည်းဖြစ်ပါတယ်။အစ္စရေးနိုင်ငံကိုရဲ့လူလိုက်ရေးကိုအတိအမှပြုတဲ့ခြေတော်အားရှာနိုင်ငံမြန်မာနိုင်ငံကဒါပထမဆုံးနိုင်ငံဖြစ်ပါတယ်။အနိုင်ငံကြားမှာစစ်ကြည်ရင်းနေတဲ့ဆက်ဆံရေးရှိပါတယ်။အစ္စရေးနိုင်ငံမှာရှိတဲ့ဂျူးလူမျိုးတွေကဒုတိယကမ္ဘာစစ်တုန်းကဒုက္ခမျိုးစုံနဲ့ပေဆုံးခဲ့တဲ့ဒီ Holocaust ဖြစ်ရတဲ့ဟာဆိုလို့ရှိရင်ကျွန်တော်တို့မြန်မာလူမျိုးတွေအတွက်အမတန်ကိုစိတ်ဒုက္ခရောက်စီခဲ့ပါတယ်ဒီအဖြစ်မျိုးကိုလည်းကျွန်တော်တို့အနေနဲ့လုံးဝမမြင်ကျင်ပါဘူးဆိုတဲ့ဟာကိုမြန်မာနိုင်ငံတနိုင်ငံလုံးဝနေပြီးတော့ဒီလိုမျိုးခံယူထားတာရှိပါတယ်အဲ့လိုမျိုးအချိန်မှာကတဲ့ကနေပြီးတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်စဉ်ကိုသူတို့ရဲ့ဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေရဲ့ဖြစ်စဉ်တွေနဲ့ခိုင်းနိုင်လာတဲ့ဟာတော့လုံးဝမရှိလျော်ပါဘူးလို့ကျွန်တော်ထင်ပါတယ်အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီသူတို့ပြောနေတဲ့ရိုဟင်ဂျာတွေနဲ့လုံးဝဆက်ဆံမှုမရှိပါဘူးရိုဟင်ဂျာတွေသူတို့ပြောတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အမြဲတမ်းကျွန်တော်တို့ရှင်းပြဖို့ဆင်းရဲရှိပါတယ်ဒါကြောင့်မို့ဒီပြတတ်ရဆိုလို့ရှိရင်အဖြစ်မှောက်ကိုမျက်ကွယ်ပြုထားတဲ့လူတွေရဲ့အဆုံးချမှုခံယူတဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်ပြတတ်ရဆုံးဖြတ်ချက်ကိုအင်မတန်ဝမ်းမကျွန်တော်တို့စိတ်ပြည့်မိပါတယ်ဆိုတဲ့ဟာကိုညင်ညာဖြစ်ပါတယ်
ဒါအပြင်ဒီစုရုပ်သိမ်းလိုက်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်အပေါ်မြန်မာပြည်သူတွေရဲ့အားပေးထောက်ခံမှုကိုထိခိုက်မှာမဟုတ်ဘူးလို့တာမတ်ကြီးကပြောပါတယ်
။သူတို့ပြတိုက်ခဲ့အဆုံးဖြတ်ခဲ့တာမြန်မာနိုင်ငံတနိုင်ငံလုံးဝနေပြီးတော့ဒေါ်အောင်ဆန်းစုကြည်အပေါ်ကိုထောက်ခံတဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကပြောင်းလဲသွားမှာမဟုတ်ပါဘူး။ဒီဥစ္စာကြောင့်လည်းမြန်မာနိုင်ငံမှာရဲ့အစိုးရဟာရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လုပ်ငန်းတွေကဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ရဲ့သတင်းကြေညာချက်ထဲမှာထည့်ထားပါတယ်ခင်ဗျာ
Don San Suu Kyi ko pe bo de pya dai ye sa de ma Myanmar sit tat ka tai ni ko nit paw mya soa au chauk khe de a ma yin ya let twe ko Don San Suu Kyi ni ne khak khak khe khe yin sa phie shin ni ya da ko a ti mat pyu bi ne a khu lo Rohingya ri paw pyin tan ne phi ni mu ri ne patat lo a ye yu saung ye tin chang tai twon tha ba de da pyin yakai di ne myaw pai lu khu yi chho phaw mu ri ko song san sit se bu khu law tamaka ne pu paw saung ye pu le taung su tha ba de shin